Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော် View American တန်ကနေ2016ခုနှစ် February 28ရက်တနင်္ဂနွေနေ့ညနေပိုင်း View မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အသံထွင့်နေပါပြီရှင်။ကျမစုမမရှင်ဒီညနေခင်းအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျမသင်္ကီထိုက်ပါ။အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနာပြည်နယ်ကဒီမိုကရက်တစ်သမ္မတလောင်းရွေးချယ်ပွဲမှာတော့ဟီလာရီကလင်တန်ကအပြတ်အသတ်အနိုင်ရပါတယ်။ယာယီပြစ်ခတ်ရက်စဲရေးရယူထားတဲ့ဆီးရီးယားနိုင်ငံမှာဒီကနေ့လေးချောင်းတိုက်ခိုက်မှုတွေပြန်လည်ဖြစ်ပွားနေပါတယ်။တရုတ်နိုင်ငံမှာတော့ဇီကာဗိုင်းရပ်စ်ကူးစက်မှုနှစ်ခုထပ်ပြီးတော့တွေ့ရှိနေရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမာကတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အချင်းချင်းဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတော့အပြည့်ရ RCSS ကိုတက်ဆုတ်ခိုင်းလိုက်ပြီးတဲ့နောက်မြန်မာစစ်တပ်ဘက်ကတအောင်းတက်ကိုနယ်မြေရှင်းလင်းရေးအကြောင်းပြုပြီးတော့ထိုးစစ်ဆင်တိုက်ခိုက်လာနေတဲ့အတွက်စစ်ရေးတင်းမာနေပါတယ်။ရှမ်းပြည်သူလူထုရဲ့သဘောထားဘယ်လိုရှိပါသလဲ
။အတက်နိုင်ဆုံးကတော့နိုင်ငံကြီးကိုနိုင်ငံရင်းနှီးနဲ့ဖြည့်ရှင်းစေချင်တဲ့ငင်းချမ်းရေးပေါ့။ငင်းချမ်းတဲ့နီးလန်းနဲ့ချင်းစေချင်တဲ့သဘောထားရှိပါမယ်။ဒါပေမဲ့တော့အားလုံးက
နောက်ပိုင်းမှာသတင်းပြေဆုံးကိုနားဆင်ရဖို့ရှိပါတယ်ရှင်။စတိုက်တင်ဆက်ပေးဖို့ရှိတာကတော့သမရဖြည့်ရေးဖွဲ့စည်းပုံအခြေခံဥပဒေပါကန့်သက်ချက်ပုံမှန်တစ်ခုဖြစ်တဲ့59စာလုံးကိုထောက်ခံတဲ့ဆန္ဒထုတ်ဖော်ပွဲအကြောင်းသတင်းတင်ဆက်ပေးဖို့ရှိသလိုတောင်တရုတ်ပင်လယ်တွင်းကတင်းမာမှုတွေအရင်အာဆီယံနိုင်ငံသားရေးဝန်ကြီးတွေဘာကိုတောင်းဆိုလိုက်ပါသလဲဆိုတဲ့သတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနာပြည်နယ်ကဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းရွေးချယ်ပွဲမှာနိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်အပြတ်အသတ်အနိုင်ရလိုက်တာကြောင့်ပါတီတွင်သမ္မတကိုယ်စားလှယ်လောင်းရှင်ပြိုင်မှုမှာရှေ့ကဥဆောင်နေသူအဖြစ်ပိုပြီးခိုင်မာသွားစေပြီးပြိုင်ဘက်ဘာနီဆန်ဒါစ်အတွက်ကတော့စူပါချူးစ်ဒေးလို့ခေါ်တဲ့လာမယ့်အင်္ဂါနေ့ပါတီတွင်သမ္မတလောင်းရွေးကောက်ပွဲတွေမစတင်ခင်မှာအရေးပါတဲ့ရွေးကောက်ပွဲတစ်ခုကိုရှုံးနိမ့်ခဲ့ရတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့တောင်ပိုင်းပြည်နယ်တွေထဲမှာပထမဆုံးချင်းပတဲ့တောင်ကယ်ရိုလိုင်းနာပြည်နယ်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းရွေးကောက်ပွဲကိုလာရောက်မဲထဲကြတဲ့ဒီမိုကရက်မဲဆန္ဒရှင်၄ပုံ၃ပုံရဲ့ထောက်ခံမှုနဲ့ဟီလာရီကလင်တန်အောင်ပွဲခံခဲ့တာဖြစ်ပါတယ်။ဒီအလက်ကတော့အရင်ကတည်းကမျှော်လင့်ထားပြီးသားဖြစ်ပါတယ်။ဒါပေမဲ့ပြိုင်ဘက်ဘားမောင်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်အနေနဲ့လူမှုစစ်တမ်းတွေအရ30ရာခိုင်နှုန်းနီးပါးရှုံးနိမ့်နေတာကနေမဲကွာဟမှုနဲသွားအောင်များဆောင်ရွက်လာနိုင်မလားဆိုတာကိုမေးခွန်းထုတ်ခဲ့ကြတာဖြစ်ပါတယ်။ Hillary Clinton ဟာအခုဆိုရင် Democratic Party ကိုစားပြုသမ္မတလောင်းရွေးချယ်ပွဲပထမ၄ခုထဲမှာ၃ခုမှာအနိုင်ရတာဒါမှမဟုတ်ထောက်ခံမဲ့ဒန်းတူရထားပြီးဖြစ်ပါတယ်။လာမယ့်အင်္ဂါနေ့မှာပြည်내အများအပြားမှာတပြိုင်တည်းချင်းပမဲ့ပါတီတွင်သမ္မတလောင်းရွေးချယ်ပွဲတွေမှာလည်းလူမှုစစ်တမ်းတွေအရမဲအပြတ်အသတ်နဲ့ဦးဆောင်နေပါတယ်။ Republican Party ဘက်မှာတော့သမ္မတလောင်းဖြည့်ရေးပြိုင်ဆိုင်နေကြတဲ့ Marco Rubio နဲ့ Donald Trump တို့မနေ့စနေနေ့တုန်းကပုံကိုရေးအရအပြန်အလှန်ထိုးနှက်တိုက်ခိုက်ခဲ့ကြပါတယ်။ပြည်내၁၁ခုတော့မှာလာမယ့်အင်္ဂါနေ့တပြိုင်တည်းချင်းပချမဲ့ Republican Party တွင်သမ္မတလောင်းရွေးချယ်ပွဲတွေမှာတော့လူမှုစစ်တမ်းတွေအရ Donald Trump ကဦးဆောင်နေပါတယ်ရှင်။
ဆီးရီးယားနိုင်ငံမှာယာယီပြစ်ခတ်ရစေးရေးကြောင်းရလာတဲ့တည်ငြိမ်မှုကိုဆီးရီးယားပြည်သူတွေခံစားနေတော့မှာပဲအပြစ်ရသဘောတူညီချက်အကျိုးသက်ရောက်ပြီးတရက်ကြာဒီကနေ့တနင်္ဂနွေနေ့မှာတချို့မြို့တွေမှာလေကြောင်းတိုက်ခိုက်မှုတွေပြန်ဖြစ်လာလို့ငြိမ်းချမ်းမှုတွေကြိုးပေါက်သွားပါတယ်လေကြောင်းတိုက်ခိုက်မှုတွေမှာအနည်းဆုံးရွာ6ခုပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတယ်လို့ Britain ခြေစိုက်စောင့်ကြည့်ရေးအဖွဲ့တစ်ခုကပြောဆိုပါတယ်လူခွင့်ရေးလေးလာစောင့်ကြည့်ရေးအဖွဲ့ကပြောရမှာတိုက်ခိုက်ခဲ့တဲ့ကြက်လီရင်မျိုးစားတိကျကိုမသိနိုင်ပဲအပြစ်ရသဘောတူထားတဲ့ဒေတာကိုတိုက်ခိုက်မှုလုံမလုံဆိုတာလဲရှင်းရှင်းလင်းလင်းမသိဘူးလို့ဆိုပါတယ်ဒီအပြစ်ရသဘောတူညီမှုမှာ ISIS အဖွဲ့နဲ့ Al-Qaeda ဆက်နွယ်တဲ့ Al-Nusra တပ်ဦးအကြမ်းဖက်အဖွဲ့တွေအကြုံဝင်ပါဘူးဒီနှစ်ထဲမှာပထမဆုံးဖြစ်တဲ့စီးရီးယားနိုင်ငံရဲ့ပြစ်ခတ်ရေးဆေးရေးသဘောတူညီချက်ကပထမပိုင်းနိုင်ငံတစ်ဝက်နေရာတော်တော်များများမှာအတော်တန်တည်ငြိမ်မှုရှိလာစေခဲ့ပါတယ်။အမေရိကန်နဲ့ရုရှားဂျာဝင်ဆောင်ရွက်ပြီးတဲ့စနေနေ့ကစတဲ့ဒီယာယီအပြစ်ရဆဲမှုမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ရတချို့ရှိခဲ့ပေမဲ့သဘောတူညီမှုရဲ့ပထမဆုံးနေ့မှာအတိုင်းအတာတစ်ခုအထိယုံကြည်မှုတည်ဆောက်နိုင်ခဲ့တယ်လို့စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒီမစ်စတူရာကအချက်ပေးပြောဆိုပါတယ်။
ဤရန်နိုင်ငံမြောက်ပိုင်းရှင်ဂျာတောင်နှန်းဒေသကပက်ရှမာဂါကတ်လူမျိုးစုတိုက်ခိုက်ရေးသမားတွေကိုအစ္စလာမ်ရဲ့အစိုးရ IS စစ်သွေးကြွတွေကဓာတ်ထုလက်နဲ့အသုံးပြုတိုက်ခိုက်ခဲ့သလားဆိုတာကိုအတည်ပြုနိုင်ဖို့အတွက်ကတ်လူတာဝန်ရှိသူတွေနဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေပူးတွဲဆောင်ရွက်နေပါတယ်။အစ္စလာမ်ရဲ့အစိုးရ IS တိုက်ခိုက်ရေးသမားတွေကလက်လုံဒုံးချီတွေနဲ့ရှင်ဂျာဒေသကိုတိုက်ခိုက်ခဲ့ပြီးနောက်ပက်ရှမာဂါလို့ခေါ်တဲ့ကတ်လူမျိုးစုတိုက်ခိုက်ရေးတပ်သားတွေနဲ့အရက်သားဓာစင်ပေါင်းများစွာတို့မူးဝေအော့အန္တာတွေဖြစ်နေကြတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ကတ်ဒေသလုံခြုံရေးကောင်စီကတော့ဖေဖော်ဝါရီလ25ရက်နေ့ကတိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အကြောင်း Twitter ကနေရေးသားဖော်ပြပါတယ်။ IS အစွန်းရောက်တွေကဓာတ်တုလက်နဲ့အသုံးပြုတိုက်ခိုက်ခဲ့တယ်ဆိုတာသာအတည်ပြုနိုင်ခဲ့ပြီးဆိုရင်တော့ကတ်လူမျိုးစုအာဏာပိုင်တွေအဆိုအဖျင်ဒါဟာကတ်တိုက်ခိုက်ရေးတပ်ဖွဲ့တွေအပေါ်ဓာတ်တုလက်နဲ့ရှစ်ချိန်မြောက်တိုက်ခိုက်မှုဖြစ်ပါလိမ့်မယ်။အစွန်းရောက်အဖွဲ့တွေဟာဓာတ်တုလက်နက်တွေကိုအီရန်နဲ့ဆီးရီးယားနှစ်နိုင်ငံစလုံးမှာအသုံးပြုခဲ့တယ်လို့အခုဖေဖော်ဝါရီလအစောပိုင်းမှာပဲအမေရိကန်အမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှူး James Clapper က Congress လွှတ်တော်မှာပြောဆိုထားပါတယ
်။အီရန်နိုင်ငံမှာလွှတ်တော်ရွေးကောက်ပွဲအတွက်မဲတွေကိုဒီနေ့တနင်္ဂနွေနေ့မှာဆက်ရေးတွက်နေကြပြီးတနင်္လာနေ့မှာရလဒ်တီထွက်မယ်လို့မျှော်လင့်ရပါတယ်။အခုတည်းထိရသမျှအဖြေတွေရတော့ပြပြင်ပြောင်းလဲရေးသမားတွေနဲ့အနောက်နိုင်ငံတွေနဲ့ထိတွေ့ဆက်ဆံဖို့လိုလားတဲ့သဘောထားသိပ်မတင်းမာသူတွေဘက်ကအဓိကအောင်မြင်မှုတွေရနေပါလေ။လက်ရှိသမ္မတဟာဆမ်ရီနီနဲ့သမ္မတဟာရက်ဖ်ဆန်ဂျန်နီတို့ဟာ Assembly of Expert လို့ခေါ်တဲ့နိုင်ငံရေးအုပ်ဆောင်အဖွဲ့ဝင်ရွေးကောက်ပွဲမှာဦးဆောင်နေပါလေ။ဒီဩဇာကြီးမားတဲ့အုပ်ဆောင်အဖွဲ့ဟာကောင်းဆောင်ကြီးအယာတိုလာအလီခမီနီရဲ့လုပ်ငန်းတွေကိုစောင့်ကြည့်ရတဲ့အဖွဲ့ဖြစ်ပါလေ။ကောင်းဆောင်ကြီးခမီနီဟာအီရန်ရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်လို့နောက်ဆုံးဆုံးဖြတ်ချက်ပေးနိုင်တယ်လို့သူနေရာမှာဆက်ခံမဲ့ကောင်းဆောင်အစ်ကိုလည်းရွေးချယ်နိုင်သူဖြစ်ပါတယ်။အခုချိန်အထိရသမျှရွေးကောက်ပွဲရလဒ်တီအရတော့သဘောထားတင်းမာသူတွေအနေနဲ့ဥပဒေပြုလွှတ်တော်အမတ်နေရာ290ရင်းမှာတင့်တော်တဲ့နေရာအရေးအတွက်ရဖို့မျှော်လင့်ချက်နေပါတယ်။သမ္မတနဲ့မဟာမိတ်ဖြစ်တဲ့ပြည်ပြင်ပြောင်းလဲရေးသမားတွေကအီရန်ပါလီမန်ထဲမှာနေရာ30ရထားပြီးအခုရွေးချယ်ပွဲကအစိုးရကိုပို့ပြီးတော့ယုံကြည်အားထားမှုရစေတယ်လို့သမ္မတရဟင်းကြီးကိုကိုကာပီစနေနေ့တို့ဆိုရသတင်းမီဒီယာတွေကဖော်ပြပါတယ်။အခုရွေးကောက်ပွဲမှာလူငယ်မဲဆန္ဒရှင်တွေအပါအဝင်မဲပေးတဲ့လူဦးရေပိုများလာတယ်လို့လည်းသတင်းတွေကဖော်ပြပါတယ
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းဒေတာတွင်တဲ့နိုင်ငံတကာသတင်းတွေကိုချေညာပေးနေပါတယ်ကျုပ်နိုင်ငံတောင်ပိုင်းဂွမ်တောင်းပြည်နယ်မှာဇီကာဗိုင်းရပ်စ်ကူးစက်မှုနှစ်ခုတွေ့ရတယ်လို့ဒေသန္တရချမ်းမာရေးအရာရှိတွေရဲ့အဆိုကိုကိုးကားပြီးသတင်းတွေထွက်ပေါ်လာပါတယ်ဇီကာဗိုင်းရပ်စ်ကူးစက်ခံရသူတွေကတော့ဗင်နီဇွဲလားနိုင်ငံကပြန်လာတဲ့တရုတ်နိုင်ငံသားမောင်နှမနှစ်ဦးဖြစ်ပါတယ်။ဂွမ်တောင်းပြည်နယ်ချမ်းမာရေးအဖွဲ့ရဲ့အဆိုအရဂွမ်ဇူးမြို့ဘိုင်ယွန်းနိုင်ငံတကာလေဆိပ်ကိုပြီးခဲ့တဲ့ဇာသာပတိနေ့ကဆက်ရောက်လာကြတဲ့မောင်နှမနှစ်ဦးထဲကအသက်6နှစ်အရွယ်ကောင်ကလေးဖျားနေတာကိုတွေ့ခဲ့ရပြီးအသက်7နှစ်အရွယ်အမဖြစ်သူကလေးမလေးဟာလည်းအင်ပြင်နေထနေတာကိုတွေ့ခဲ့ရတာဖြစ်ပါတယ်။ကလေးနှစ်ဦးစလုံးဇီကာဗိုင်းရပ်စ်ကူးစက်ခံထားရတယ်ဆိုတာကိုမနစ်စနေနေ့ကအတည်ပြုခဲ့ပြီးဆေးရုံတစ်ခုမှကုသမှုခံယူနေကြပါတယ်ဇီကာဗိုင်းရပ်စ်ဟာချင်းကနေတဆင့်ကူးစက်တာဖြစ်ပြီးအဓိကကတော့အေဒစ်ချင်းကြားကနေကူးစက်တာဖြစ်ပါတယ်ဒါပေမဲ့အခုချိန်ထိအေဒစ်ချင်းကြားကဘလောက်အတိုင်းအတာအထိဇီကာဗိုင်းရပ်စ်ကူးစက်ပြန့်နှံ့စေတယ်လဲဆိုတဲ့အပေါ်တိတ်ပန်နေကြသက်တည်အထောက်အထားတွေမရှိသေးဘူးလို့လဲဂွမ်တောင်းပြည်နယ်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနအကြီးအကဲကပြောပါတယ်ပြည်ပကနေဝင်ရောက်လာတဲ့ဇီကာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှု၈ခုရှိနေတာနဲ့အတူတရုတ်နိုင်ငံတဝန်ပူနွေးတဲ့ရာသီဥတုစတင်လာချိန်မှာဇီကာဗိုင်းရပ်စ်ပြန့်နှံ့နိုင်မှုအပေါ်တရုတ်နိုင်ငံတဝန်အမြင့်ဆုံးအဆင့်သတိပေးနှိုးဆော်ထားပါတယ
်။မကြာသေးခင်ကမြောက်ကိုရီးယားနိုင်ငံကနျူကလ িয়ার စမ်းသပ်ချက်နဲ့အတူဒုံးပျံတင်လွှတ်ခဲ့မှုအပြီးကိုရီးယားကျွန်းဆွယ်အရေးတင်းမာမှုတွေပိုမြင့်လာချိန်ဒီနေ့တနင်္ဂနွေနေ့မှာတော့တောင်ကိုရီးယားနဲ့တရုတ်နျူကလ িয়ার ရေးအထူးကိုယ်စားလှယ်တွေတောင်ကိုရီးယားနိုင်ငံဆိုးမြို့မှာတွေ့ဆုံခဲ့ပါတယ်။ကိုရီးယားပန်နဆူလာကျွန်းဆွယ်ရေးရာတရုတ်အထူးကိုယ်စားလှယ်နဲ့6နိုင်ငံဆွေးနွေးပွဲအကြီးအကဲဝူဒေဝီနဲ့ကိုရီးယားပန်နဆူလာငင်းချမ်းရေးလုံခြုံရေးအထူးကိုယ်စားလှယ်ဟွမ်ချွန်ကော့တို့ဆိုးမြို့မှာကျင်းပတဲ့အစည်းအဝေးကိုတက်ရောက်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ဇန်နဝါရီလ6ရက်နေ့နျူကလ িয়ার ဆန့်သတ်မှုအပြီး ုလသမဂ္ဂလူမျိုးရေးကောင်စီအနေနဲ့ဆယ်စုနှစ်ခုအတွင်းအတင်းကျပ်ဆုံးလို့ပြောနိုင်တဲ့လက်ရှိတဲ့အများကြီးပို့ပြီးတော့တင်းကျပ်တဲ့တန်ခတ်ရေးယူမှုတွေအမေရိကန်နိုင်ငံကကုလသမဂ္ဂကိုဂျာလာဘရီနီကမူကြမ်းဆိုပြုလွှာပြည့်ရခဲ့ပြီးတဲ့နောက်မှာအခုအစည်းအဝေးဖြစ်ပေါ်လာတာဖြစ်ပါလေ။မြောက်ကိုရီးယားပေါ်ရေးယူတန်ခတ်မှုချမှတ်ဖို့ဆုံးဖြတ်ချက်မူကြမ်းကိုအမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားနှစ်လကြာဆွေးနွေးခဲ့ပြီးတဲ့နောက်ဂျာလာဘရီနီကတော့အမေရိကန်ရဲ့ဆိုပြုချက်မူကြမ်းကိုတရုတ်နိုင်ငံကသဘောတူခဲ့တာဖြစ်ပါလေ။ဒီအစည်းအဝေးနဲ့ပတ်သက်လို့တရုတ်အစိုးရရဲ့အပြုသဘောဆောင်တဲ့ခံကဏ္ဍအတွေ့လေးစားရုံမကနျူကလ িয়ার ဆိုင်ရာအနာဂတ်ပြဿနာတွေအပါအဝင်မြောက်ကိုရီးယားပြဿနာတွေကိုတရုတ်နိုင်ငံနဲ့မဟာဗျူဟာနီးလမ်းကျဆက်ပြီးတော့အနီးကပ်ပူးပေါင်းဆောင်ရွက်ချင်တယ်လို့ကိုရီးယားအထူးကိုယ်စားလှယ်ကပြောဆိုခဲ့ပါလေ။
တရုတ်နိုင်ငံရှန်ဟိုင်းမြို့မှာကျင်းပနေတဲ့ G20 ကမ္ဘာ့ဆက်မှုထိပ်သီးနိုင်ငံ20ရဲ့စည်းဝေးပွဲကကမ္ဘာ့စည်းပွားဖွံ့ဖြိုးတိုးတက်ဖို့အတွက်ရှိသမျှမူဝါဒနည်းလမ်းပေါင်းစုံသုံးပြီးကိုယ်နိုင်ငံရဲ့ပြည်ပပို့ကုန်မြင့်တင်မှုအတွက်ငွေတန်ဖိုးချမှုတွေအပြိုင်ဆိုင်မလုပ်ကြဖို့စနေနေ့ကကတိပြုလိုက်ကြပါတယ်။မတည်ငြိမ်တဲ့ငွေချေးစည်းဆင်းမှုဥရောပတိုက်အတွင်းဝင်ရောက်လာနေတဲ့ဒုက္ခတွေနဲ့ပရိပခနဲ့ EU ဥရောပသမဂ္ဂတဲကနေဗြိတိန်နိုင်ငံထွက်ခွာမဲ့အလားအလာရှိနေတဲ့အခြေအနေတွေအပါအဝင်ကမ္ဘာလုံးဆိုင်ရာစီးပွားရေးမှာမသေးချာမရေရာမှုတွေများပြားလာနေတယ်ဆိုတာကိုတရုတ်နိုင်ငံရဲ့စီးပွားရေးအချက်အချာမျိုးမှာနှစ်ရက်ကြာကျင်းပခဲ့တဲ့ G20 ညီလာခံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
အလနိုင်ငံရဲ့ချိုးချံချွေတာရေးအစီအစဉ်လေးပေါ်စိတ်ပြက်လက်ပြက်ဖြစ်နေကြတဲ့မဆန္ဒရှင်တွေဟာဝန်ကြီးချုပ်အဲဒဂန်နီဦးဆောင်တဲ့လက်ရှိညွန်ပေါင်းအစိုးရကိုဆက်ပြီးမထောက်ခံတော့ဘူးဆိုတာပြလိုက်ကြပုံရပါတယ်။ Fine Gael နဲ့ Labour Party ရဲ့အစိုးရဆက်ပြီးတော့အုပ်ချုပ်ခွင့်မရဘူးဆိုတာရှင်းသွားပါပြီလို့လက်ရရေး Fine Gael Party ခေါင်းဆောင်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ
်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ကနေညနေခင်းအတွက်သတင်းတွေကိုစတိုက်တင်ဆက်ပေးပါမယ်။အခုအရင်ဆုံးနားဆင်ရမှာကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်တွေကတိုက်ပွဲသတင်းဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာရှမ်းတောင်ပိုင်းတပ်နဲ့တအောင်တပ်တို့ကြားတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အချင်းချင်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေချိန်မှာပဲအစိုးရတပ်ဖက်ကနေနယ်မြေတည်ငြိမ်ရေးလက်နက်ကိုင်ဖွဲ့စည်းအားလုံးကိုရှင်းလင်းနေတယ်လို့သတင်းထုတ်ပြန်ပြီးတဲ့နောက်ဒီကနေ့မှာတော့တအောင်တပ်ကိုအင်အားသုံးပြီးတော့ထိုးစစ်ဆင်တိုက်ခိုက်လာနေပါတယ်။ဒီလိုဒေသရင်းစစ်ရေးတင်းမာမှုတွေကြောင့်တိုက်ပွဲတွေကြောင့်ထောင်ချီပြီးတော့စစ်ပြေးတင်းရှောင်နေရတဲ့ဒုက္ခသည်တွေရဲ့အိမ်ပြန်နိုင်ရေးကလည်းအတော်လေးကိုမရေမရာဖြစ်လာနေတာပါ။အခြေအနေအသေးစိတ်ကိုနားဆင်ပါရှင်။အပြစ်ရလက်မှတ်မထိုးထားတဲ့တအောင်ပလောင်တက်ကိုရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်ထဲမှာစစ်တပ်ဘက်ကအင်အားသုံးပြီးအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်လာနေတယ်လို့တအောင်တက် TLL ကပြောပါတယ်။ဒီကနေ့ဖေဖော်ဝါရီလ28ရက်နေ့မနက်ပိုင်းကနေစလို့နေ့လယ်ပိုင်းအထိရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်တောင်30ကျေးရွာ၊ကွယ်ဟဲကျေးရွာ၊မြိုင်ကျေးရွာတွေမှာအစိုးရတပ်မ89နဲ့တအောင်တက်တို့ရင်ဆိုင်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ TLL ရဲ့ပြောခွင့်ရဗိုလ်မှူးမိုက်အိုက်ကျော်က VOA မြန်မာပိုင်းကိုပြောပါတယ်
။ရှစ်ရှယ်ဒီအထူးစီအတိုင်းတာနဲ့ဆိုရင်တော့တိုက်ပွဲပုံကျင်းထလာတဲ့နေထားရှိတယ်။တိုက်ပွဲကရကင်ကထက်ပူပြီးများပြားလာမှုနေထားတော့ရှိတယ်။အင်အားသုံးမှလည်းရှင်းလင်းရေးလုပ်မယ်ဆိုရင်တော့အဲ့ဟာတော့မကန်တဲ့တရှိနေတော့ဖြစ်နိုင်ဘူး။ဘာကြောင့်လဲဆိုတော့ဒီကူရကျင်းတော့အာဆီယံနဲ့တိုက်ပွဲဖြစ်နေတဲ့အခါအာဆီယံကိုပြန်ခိုင်းနိုင်ပြန်အာဆီယံကမဆုပ်ဘူး။ရှေ့လျှောက်ရင်းအာဆီယံနဲ့ကျင်းတဲ့တိုက်ပွဲဥတည်မှုမရှိဘူးလို့လည်းမပြောနိုင်အမခံချက်မပေးနိုင်ဘူး။အစိုးရပဲလည်းတိုက်ပွဲပုံပြီးပြင်းထလာလို့ရှိရင်တော့ဒီထုတွေကကူရကစီဗီရှောင်းတွေတော်လေးများတယ်အဲ့မင်းဆက်ကြည့်လို့ရှင်တော့တပတ်ပုံပြီးပြင်ထလာလို့ရှင်တော့စီဗီရှောင်းကပုံပြီးများလာနိုင်တဲ့အနေထားရှိတယ်လူထုတွေပုံပြီးဒုက္ခရောက်နိုင်တဲ့အလားလာတော့ရှိတယ်ညီအစ်ကိုမဖြစ်ရှင်နေနေလာတော့လုံးဝအမိုင်းနေတဲ့နေလာတော့ကျွန်တော်မြင်တာပ
ါရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်ကြောင်မဲမြို့နယ်တွေရဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ SSA တောင်ပိုင်းတပ်နဲ့တအောင်တပ် TLN တို့အကြတိုက်ပွဲတွေကလနဲ့ချီဖြစ်ပွားလာနေတဲ့အတွက်တိုက်ပွဲတွေကြောင့်ဒေသခံပြည်သူထောင်ချီဒုက္ခရောက်နေကြရတာကိုပြီးခဲ့တဲ့ဖေဖော်ဝါရီလ18ရက်နေ့ကပြည်သူ့လွတ်တော်မှာအရေးတကြီးအဆိုတင်သွင်းခဲ့တယ်လို့ရှမ်းပြည်နယ်အစိုးရဘက်ကလည်းစစ်ရေးဖြည့်ရှင်ပေးဖို့ဆွေးနွေးခဲ့ကြပြီးတဲ့နောက်အပြစ်ရလက်မှတ်ထိုးထားတဲ့ RCSS ကိုမြန်မာစစ်တပ်ကတိုက်ပွဲနယ်မြေတွေကနေပြန်ဆုတ်ခိုင်းခဲ့ပါတယ်။ဒါပေမဲ့လည်း RCSS SSA အဖွဲ့ဘက်ကဆုတ်မပေးဘဲအင်အားပို့ပြီးဖြည့်လာတာကြောင့်အဲ့ဒီနယ်မြေတွေကနေလက်နက်ကင်အဖွဲ့အားလုံးကိုရှင်းလင်းနေတယ်လို့တပ်မတော်ကာကွယ်ဦးစည်းချုပ်ရုံးဘက်ကသတင်းထုတ်ပြန်ထားပါတယ်။အခုချိန်ထိတော့ TLL တပ်ဖွဲ့တွေကိုအစိုးရစစ်တပ်ကတိုက်ခိုက်နေပြီးအ RCSS နဲ့အစိုးရစစ်တပ်ကြားတိုက်ပွဲဖြစ်တဲ့သတင်းတွေတော့မကြားရသေးပါဘူး။အခုဖြစ်နေတဲ့စစ်ရေးပြဿနာကိုဂျာဝင်စစ်ဆက်ဖြေရှင်းပေးဖို့နိုင်ဟန်တာဗိုလ်ချုပ်ခွန်မော်နဲ့ဦးသိန်းစော်တို့ပါဝင်တဲ့ညှိနှိုင်းဖြေရှင်းရေးကော်မတီတရက်ကိုလည်းထိုင်းနိုင်ငံချင်းမိုင်မြို့မှာ UNFC ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကအရေးပေါ်အစည်းအဝေးလုပ်ပြီးတော့ဖွဲ့စည်းခဲ့ပါတယ်။အခုချိန်မှာတော့နှစ်ဖက်တွေ့ဆုံဆွေးနွေးဖို့အရေးစီစဉ်နေတယ်လို့ TLN လေဘက်ကပြောပါတယ
်။ UNFC ကအစည်းအဝေးပြီးတော့ဒီဖြေရှင်းရေးအဖွဲ့အစည်းမှာဖွဲ့စည်းလိုက်တယ်။အဲ့မှာကျွန်တော်တွေ့ဆုံမဲ့နေရာပေါ်တော့တရားမဲ့အဖွဲ့အစည်းအဲ့မှာညှိပေးဖို့ဆိုမှပြော UNFC ကိုပြောထားတယ်။အခု UNFC ကအဲ့ကိစ္စကိုလည်းညှိပေးနေတယ်ခင်ဗျ။ဘယ်နည်းဘယ်ချင်းဖြစ်မလဲဆိုတော့ကျွန်တော်မတိရသေးဘူးခင်ဗျ။
တအောင်တက်အနေနဲ့နည်းမြေတည်ငြိမ်အေးချမ်းရေးနဲ့တိုက်ပွဲတွေအဆုံးသတ်နိုင်ရေးလိုလားကြောင်းကိုလည်းပြောပါတယ်
။ဒီကတော့သူစီဘက်ကရပ်ပေးဖို့ဆိုရင်တော့ဒီတက်ပွဲကတော့ရောက်ကြတော့ပေါ့နော်။ဒီစံတဲ့ပွင့်ပြမှာဖြည့်ရှင်းတဲ့နီလာတော့လေကျွန်တော်လည်းမလုပ်ချင်ဘူးမင်္ဂလာနီလာနဲ့မဟုတ်ဘူးတွေ့ဆုံဆွေးနွေးမှုကတော့အဓိကဖြည့်ရှင်းတဲ့နီလာဖြစ်တယ်ဒါစီအဖက်ပဲလေကျွန်တော်ကတွေ့ဆုံဆွေးနွေးမှုနဲ့အဆင်ပြေရှိတယ်ဒီအစိုးရဘက်မှလည်းငကူတဲ့ NC လက်မှတ်ထိုးဖို့အတွက်လည်းကျွန်တော်တောက်လျှောက်လိုက်လာတယ်ဒါပေမဲ့နောက်ဆုံးမှတော့မှဖြစ်လာဖို့ပေါ့နော်လာမယ့်အစိုးရတက်လာလို့ရှိရင်တော့ဒီနေ့ရေးကိစ္စဆက်ပြီးဆွေးနွေးဖို့တော့ကျွန်တော်မျှော်လင့်တယ်ကျွန်တော်ဆက်ပြီးဆွေးနွေးဖို့အဆင်ပြေရှိတယ်
လက်တလောမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတိုက်ပွဲတွေကြောင့်ဒေသခံတွေဟာစစ်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရဆဲဖြစ်တယ်လို့မထွက်ပြေးနိုင်မဲရွာတွေထဲပိတ်မိနေတဲ့ပြည်သူတွေလည်းရှိနေတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။စစ်ရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့တွေ့ဆုံဆွေးနွေးဖြေရှာကြပါလို့လည်းဒုက္ခသည်တွေကိုကူညီပေးနေတဲ့ရှမ်းလူငယ်ကွန်ရက်အဖွဲ့ကစိုင်းတော်ဆိုင်ကအခုလိုပြောပါတယ
်။အတက်နိုင်ဆုံးကတော့နိုင်ငံရေးနိုင်ငံရေးနည်းလမ်းဖြေရှင်းစေခြင်းနဲ့မြင်းချမ်းရေးပေါ့မြင်းချမ်းတဲ့နည်းလမ်းနဲ့ဖြေရှင်းစေခြင်းနဲ့တဘောထားရှိပါတယ်။အဲ့တော့အားလုံးကကိုတိုင်းသားညီကောင်မောင်မနေလေဆိုတော့ဒီဘဲနာမှာနိုင်ငံတော်ဝဲတနာပါလေတက်ကပ္ပစီတိုင်းသားတက်ကပ္ပစီအစိုးရတက်ကပ္ပစီဖြစ်ဒီကတော့ကိုတဲ့အောက်လက်ငယ်သားညီမမယ်ပြင်ကြည့်ဒီလိုသူ့ရဲ့အနေရပြန်လို့မရတဲ့အနေထားမျိုးမှာကြည့်ဒီလိုသူ့ရဲ့စားဝတ်နေရတာအကုန်လုံးကလေးတွေပညာရေးကစမျက်နှာဆုံးရှုံးမှုတွေအများများပါလေ
ထောင်ချီတဲ့ဒုက္ခသည်တွေအတွက်စစ်ဘေးရှောင်ဒုက္ခသည်စခန်းတွေကိုဖွင့်လှစ်ထားပြီးအကူအညီပေးနေကြပေမဲ့ဘေးလွတ်ရာကိုပြေးရတဲ့ဒေသခံပြည်သူတွေမှာစစ်ဘေးဒဏ်ကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေတိတ်ကြီးမားနေပြီးဖြစ်လို့ဒေသရင်းတည်ငြိမ်ရေးနေရရင်းပြန်နိုင်ရေးရေရှည်ဘဝရည်တည်နိုင်ရေးလူမှုစီးပွားတွေပြန်လည်တည်ဆောက်နိုင်ရေးနဲ့ဒေသရင်းဖွံ့ဖြိုးတိုးတက်မှုတွေလှုပ်ဆောင်ပေးဖို့လိုလားနေကြလို့စစ်ရေးတင်းမာမှုတွေကိုပြေးလည်အောင်ညှိနှိုင်းကြပါလို့ဒေသခံပြည်သူတွေကတောင်းဆိုနေကြတာပါရှင်
ရှင်များရှင်2015ရွေးကောက်ပွဲမှာနိုင်ရလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအရတားအစိုးရတဲ့တရက်ကိုဖွဲ့စည်းဖို့အချိန်ဟာတလပဲလိုပါတော့တယ်။ဒီအစိုးရတဲ့အနေနဲ့ပထမဆုံးရင်ဆိုင်ရမယ့်အခက်အခဲတွေအကျက်အသေးတွေစိန်ခေါ်ချက်တွေဟာဘာတွေဖြစ်မယ်လို့သောတာရှင်တွေယူဆကြပါသလဲ။သောတာရှင်တွေရဲ့အမြင်တွေကိုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923328555လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုပေးပို့ထားလို့လည်းရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်။
လာမယ့်အင်္ဂါညဒရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါသေးရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ဆက်ပြီးတော့နားဆင်ရမှာကတော့သမရဖြစ်ရေးဖွဲ့စည်းပုံအခြေခံဥပဒေပါကန့်သက်ချက်ပုံမှန်တစ်ခုဖြစ်တဲ့59စာလုံးကိုထောက်ခံတဲ့စန္ဒထုတ်ဖော်ပွဲသတင်းဖြစ်ပါတယ်သမရဖြစ်ခွင့်အရေးချင်းကိုကန့်သက်ထားတဲ့အခြေခံဥပဒေပုံမှန်59ဟာတိုင်းပြည်ရဲ့လိုအပ်ချက်တစ်ခုဖြစ်တာကြောင့်ထောက်ခံတယ်လို့သူတို့ကိုသူတို့အမျိုးသားရေးလှုပ်ရှားသူများလို့ခေါ်ဆိုသူတွေကပြောဆိုလိုက်ပါတယ်ဒီကနေ့ရန်ကုန်မြို့မှာလုပ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအသိပညာပေးဟောပြောပွဲဆိုတဲ့အတွင်အခုလိုပြောဆိုလိုက်တာပါတိုင်းပြည်ရဲ့အပြောင်းအလဲကာလမှာအခုလိုရည်ရွယ်ချက်ရှိရှိလုပ်တဲ့ပွဲမျိုးကိုပြည်သူတွေကကြည်နေမှာမဟုတ်ဘဲငြိမ်းငြိမ်းချမ်းချမ်းနဲ့တိုက်ပွဲဒီတိုင်းပြည်ပြောင်းလဲတာကိုသာလူထုကလိုလားနေကြတယ်လို့ဒီပွဲနဲ့ပတ်သက်ပြီး88မျိုးဆက်ခေါင်းဆောင်တဦးကတုံ့ပြန်ပါတယ်အပြည့်အစုံကိုတော့အဲ့ဒီပွဲမှာကိုယ်တိုင်သတင်းသွားယူထားတဲ့ကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင
်2015ပါတီစုံရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရလိုက်ပြီးတဲ့နောက်ဒေါ်အောင်ဆန်းစုကြည်တမနာဖြစ်လာဖို့မျှော်မှန်းချက်တွေကမြင့်မြန်မာမာရှိနေတာပါဒ ဒီပုံမှာကိုလွှတ်တော်ရဲမှာပြင်ဆင်နိုင်မှုဒါမှမဟုတ်ဆိုင်းငံ့မှုလူလားသူတွေရှိနေပေမဲ့မျိုးချစ်မောင်နှမတွေလို့သူတို့ကိုသူတို့ခေါ်ဆိုသူတွေကတော့ဒီပုံမှာကိုထောက်ခံချောင်းပြတဲ့ပွဲတစ်ခုကိုရန်ကုန်မြို့ဘူးစင်မန်ကွင်းမှာဒီကနေ့လုပ်ခဲ့ကြပါတယ်ဒီဥပဒေဟာတိုင်းပြည်အတွက်လိုအပ်တာကြောင့်ဒီပွဲကိုလုပ်ရတာဖြစ်တယ်လို့ပွဲစီစဉ်သူတို့ဖြစ်တဲ့ကိုသက်မျိုးဦးကပြောပါတယ
်ဒီပုံမှာကကျွန်တော်တို့နိုင်ငံအတွက်မရှိမဖြစ်လိုအပ်တယ်လို့ယုံကြည်လို့လုပ်တာဒီပွဲဖြစ်လာခြင်းအကြောင်းအရာဒီပုံမှာကိုပြင်မယ်ဆင်မယ်ဆိုလို့အတန်လေးကြားလို့ကျွန်တော်တို့ကထောက်ခံတဲ့လူတန်းကတည်းကရှိနေပါတယ်ဆိုတဲ့အကြောင်းပြတယ်တတ်တော်ရဲ့အနေနဲ့ကျွန်တော်တို့ကထောက်ခံနေပါတယ်ဆိုတော့ပြတယ်အဲ့ဒီအတွက်ကိုကျွန်တော်တို့ကဒါကိုမပြင်ဆင်ဖို့ပြန်ထောက်ခံဒီ59ဆလုံးတစ်ခုလုံးကကျွန်တော်တို့နိုင်ငံရဲ့အကြီးဆုံးရှာတို့ဖြစ်တဲ့တမရနေရောင်စီးထားရတဲ့ဥပဒေလေအဲ့ဒီဥပဒေကိုပြင်ဆင်ဖို့ဆိုတာဘလို့နည်းနဲ့မှမဖြစ်နိုင်ဘူးလို့ပဲကျွန်တော်ယုံကြည်တယ
်ဒီဘွဲကိုသက်ဆိုင်ရာတာဝန်ရှိသူတွေထံကနေခွင့်ပြုချက်ယူပြီးလှုပ်ဆောင်တာလည်းဖြစ်ပါတယ်အမျိုးသားရေးလှုပ်ရှားသူတွေဖြစ်ကြတဲ့ဦးဝင်းကိုကိုလက်ရှင်းနေဦးရေးပိုင်နဲ့ဒေါက်ကင်ဝိုင်းကြီးအပါအဝင်ဦးနေမျိုးဝေတို့ကဒီဥပဒေကိုထောက်ခံတဲ့အကြောင်းအမျိုးသားရေးဝါဒကိုအခြေခံပြီးတော့အတော်လေးပြင်းပြင်းထန်ထန်ပြောဆိုသွားခဲ့ကြတာပါဒါပေမဲ့လည်းတိုင်းပြည်ပြောင်းလဲအချိန်မှာအခုလိုမျိုးရည်ရွယ်ချက်ရှိရှိလုပ်တဲ့ပွဲမျိုးတွေမလုပ်သင့်ဘူးလို့88မျိုးဆက်ចောင်းသားကောင်းဆောင်တို့ဖြစ်တဲ့ကိုချင်မီကပြောပါတယ
်။အဲဒီလိုမျိုးအဲရည်ရွယ်ချက်ရှိရှိနဲ့နှောက်ယှက်လာပြီဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ပြည်သူတို့ကဒါသဘောတူမှာမဟုတ်ပါဘူးလက်ခံမှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ဟိုရွေးကောက်ပွဲကိုပဲကြည့်လိုက်ပါဗျာ။ဒါပြည်သူကရွေးကောက်ပွဲဆိုတာဟိုတိုက်ပွဲပုံစံနဲ့ပြီးထားတာဗျာ။အကြောင်းလဲဟိုလိုချင်တယ်ဆိုတော့အဲဒီတိုက်ပွဲပုံစံနဲ့မဲကိုပြီးထားတာ။အဲ့တော့မျိုးသားတမှုစီပွဲချုပ်ကိုအပြတ်သက်ထောက်ခံထားတဲ့ဥစ္စာဒါဒီပြည်သူ့ရဲ့အင်အားပေါ်သေးသေးအင်အားတော့ပေါ့။အဲ့ဒါလေးတော့သတိပြုစေချင်တယ်လုပ်တဲ့သူတွေကို။ကျွန်တော်တို့ကတိုင်းပြည်ကလည်းငြင်းငြင်းအေးအေးစစ်စစ်ငြင်းငြင်းနဲ့ပြုရင်ကောင်းလာမှုလို့ရှင်တယ်။နောက်ကျွန်တော်တို့ကတခြားလုံးကလည်းဒီလူတွေကခံဘက်ကကြီးပါပဲဗျာ။ခံလာရတဲ့လူတွေက။ဒါမဲ့ဘာအညွှန်အကာတမှမရှိပဲအနာဂတ်ကိုပဲကြည့်ပြီးတော့အဲ့ဒါဟိုအားလုံးပူးပေါင်းဆောင်ရွက်သွားဖို့ကျွန်တော်တို့ကလိုချင်တယ်။ဒါစိတ်ရင်းအမှန်ပဲနော်။ဒါပေမဲ့လက်တွေ့သဘောမှာကြတဲ့အခါကျတော့ထိုးလူမပါရေးဒီလူမပါရေးအုပ်စုတွေရဲ့အဖွဲ့ကြတော့ရှိနေတော့ပါဗျာ။နော်။ဒါမဲ့ကျွန်တော်တို့ကြည့်တာတခုတော့ကသူတို့ကဆုံးဖြတ်အပ်ကြတာပါပဲ။ကျွန်တော်တို့ပြည်သူအားကိုယုံကြည်ကြဗျာပြည်သူအားနဲ့ပဲကျွန်တော်ကြော်ဖြတ်ရမှာပဲ
ပုံမှန်59စာလုံးဟာဒေါန်ဆန်းစုကြည်တမနာဖြစ်ဖို့ကန့်သက်ထားတဲ့ပုံမှန်သာဖြစ်တယ်လို့လူအများကပြောဆိုနေပေမဲ့လည်းအမျိုးသားရေးလှုပ်ရှားသူတွေကတော့လူပုဂ္ဂိုလ်တူတယောက်ကိုရည်ရွယ်ပြီးရေးသားတာမဟုတ်ပဲနိုင်ငံကိုအုပ်ချုပ်မဲ့တမနာတူအတွက်တိုင်းပြည်ရဲ့လိုအပ်ချက်သာဖြစ်တယ်လို့ပြောဆိုကြပါတယ်ကိုဂျီမီကတော့ဒီပုံမှန်ထောက်ခံတာဖြစ်စေကန့်ကွက်တာဖြစ်စေအငင်းပွားမနေသင့်ပေမဲ့လို့ဒေါန်ဆန်းစုကြည်ကတော့တိုင်းပြည်ရဲ့တမနာဖြစ်တဲ့လို့ပြောပါတယ်
ခုချိန်မှာဗျာ59ထောက်ခံတာ59ကျွန်တော်တို့တရားရေးအငင်းပေါင်းမှုတွေကျွန်တော်တို့မလုပ်ချင်ဘူးညာမဖြစ်လဲမဖြစ်ချင်ဘူးဒါပေမဲ့အရေးကြီးတာတစ်ခုကဒီတော်ဆန်းစုကြည်ဟာတိုင်းပြည်အတွက်ဟလာအရေးပါတဲ့လူပုဂ္ဂိုလ်တယောက်ဖြစ်တယ်သူဟာတမနာဖြစ်မဲ့ဆိုရင်တိုင်းပြည်အကျိုးရှိတာမရှိဘူးလားဆိုတော့အဲ့ဒါကိုပဲဉာဏ်ကြီးနဲ့စဉ်းစားဖို့ပဲလိုတယ်နော်အဲ့တော့ဒါလည်းကျွန်တော်တို့အတိတ်တမနာဖြစ်စီချင်လို့ဟလာတော်ဆန်းစုကြည်လည်းသူတမနာသိဖြစ်ချင်လို့ဒါကိုပြောနေတာမဟုတ်ဘူးညာဒါပေမဲ့ဖြစ်တဲ့ဖြစ်တဲ့သဘောတဘာဝကိုကျွန်တော်တို့ပြောနေတာပါအဲ့တော့အဲ့ဒီဥစားလုံးကိုပြင်းရလို့မပြင်းလို့ဆိုတော့အဲ့ဒါကိုအခြေခံပြီးတော့အငင်းကုန်တွေပြုတ်တာဟာအကျိုးမရှိပါဘူး။ဒါကြောင့်ကျွန်တော်တိုင်းပြည်ရဲ့အကျိုးရှိတဲ့ကျွန်တော်တိုင်းပြည်ကိုအကျိုးဖြစ်မဲ့လူပုဂ္ဂိုလ်ကိုသူ့နဲ့တော်ရနေရမှာထားနိုင်ဖို့အဲ့ဒါကိုပဲဝိုင်းပြီးစဉ်းစားဖို့လိုပါတယ
်။ပုံမှန်59စာလုံးကိုလွှတ်တော်တွင်းမှာပြင်ဆင်နိုင်ဖို့ဒါမှမဟုတ်ဆိုင်းငံ့မှုစူးစမ်းပြောဆိုတာတွေရှိနေချိန်မှာပဲတမရကိုစလေအဖွဲ့ထိပ်ပိုင်းကောင်းဆောင်တို့ကတော့အခြေခံဥပဒေတိုင်းဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်။မတ်လ18ရက်နေ့မှာလွှတ်တော်နှစ်ရက်ကဒုသမနာနှစ်ဦးနဲ့တမရတာကုစလေတွေကဒုသမနာတဦးအသီးသီးရွေးချယ်ကြမဲ့ဒီသမနာရွေးချယ်ရေးလုပ်ငန်းစဉ်ကိုပြည်ထောင်စုလွှတ်တော်မှာဆက်လုပ်တော့မှာပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရောတမရတာကုစလေတွေဘက်ကပါဘသူကိုဒုသမနာတွေအဖြစ်တင်မြှောက်သွားမယ်ဆိုတာတော့အခုချိန်ထိအတိအကျမထုတ်ပြန်သေးပါဘူး။ဒီကနေ့ပူစီမန်ကွင်းမှာလုပ်တဲ့ပုံမှန်59ကိုထောက်ခံချောင်းပွင့်မှာတော့လူ900နီးပါးတက်ရောက်ခဲ့ပြီးစူပေါင်းလက်မှတ်ထိုးခဲ့ကြပါတယ်။ပြီးခဲ့တဲ့2014ခုနှစ်မေလတုန်းကအဲ့ဒီဘိုစိမန်ကွင်းမှာပဲဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဟောပြောပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်တို့ပေါင်းပြီးကျင်းပခဲ့ပြုပြီးတော့အဲ့ဒီအချိန်တုန်းကလူပေါင်းတောင်းနဲ့ချီတက်ရောက်ခဲ့ကြပါရခင်ဗျာ
ကိုရိုင်းသွားပြီးတော့သတင်းယူခဲ့တဲ့ VOE မြန်မာပိုင်းသတင်းတော့ကိုထက်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲအာဆီယံဒေတာရင်းကသတင်းကိုတင်ဆက်ပေးပါမယ်တောင်တရုတ်ပင်လယ်မှာဖြစ်နေတဲ့တင်းမာမှုတွေနဲ့ပတ်သက်ပြီးအထူးစိုးရိမ်မကင်းကြောင်းစီးတိဆောက်မှုတွေကိုရက်ဆိုင်မှုတောင်းဆိုကြောင်းအာဆီယံနိုင်ငံသားရေးဝန်ကြီးတွေကစနေနေ့ကလာအိုနိုင်ငံမှာတွေ့ဆုံကြတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးမှာပြောကြားလိုက်ပါတယ်။ AP သတင်းဌာနရဲ့ရေးသားချက်တွေကိုအခြေခံပြီးတော့ဦးကျော်စန္ဒာကပြောပြပေးထားပါတယ်ရှင်
။အာဆီယံနိုင်ငံသားရေးဝန်ကြီးတွေဟာလာအိုနိုင်ငံဗီယန်ချင်းမြို့တော်မှာစနေနေ့ကတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒီတွေ့ဆုံမှုမှာအဓိကထားဆွေးနွေးခဲ့ရတဲ့ကိစ္စတစ်ခုကတော့တောင်တရုတ်ပင်လယ်မှာဖြစ်ထွန်းနေတဲ့တင်းမာမှုပဲဖြစ်ပါတယ်။ဗီယက်နမ်နဲ့ဖိလစ်ပိန်အပါအဝင်အာဆီယံနိုင်ငံတော်တော်များများဟာဒီတောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံနဲ့နယ်မြေအငင်းပွားမှုတွေအစီအစီရှိနေတာပါ လွန်ခဲ့တဲ့နှစ်နှစ်အတွင်းကဆိုရင်တရုတ်နိုင်ငံဟာဘရူနိုင်းမလေးရှားထိုင်ဝမ်ဗီယက်နမ်တို့ကပါသူပိုင်ငါပိုင်အငင်းပွားနေတဲ့နယ်မြေတွေမှာမြေတွေဆဲဖုတ်ပြီးကျွန်းစစ်တွေတည်ဆောက်ခဲ့ပါတယ်ဒီလိုအငင်းပွားမှုကိုအမေရိကန်ရဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့ဖိလစ်ပိုင်နိုင်ငံကနိုင်ငံတကာတရားရုံးကဖြေရှင်းပေးဖို့တင်ပြလာတဲ့အတွက်တရုတ်နိုင်ငံကဒီလိုရဟာနိုင်ငံရေးအရာရန်စမှုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ဒါကြောင့်ဒီနိုင်ငံကြီးဝန်ကြီးတွေဆွေးနွေးရတဲ့အခါမှာလည်းပဲတောင်ကျုပ်ပင်လယ်ကိစ္စဟာအဓိကကိစ္စတရားဖြစ်နေပါတယ်အင်ရှင်နိုင်ငံလည်းဖြစ်ကွန်မြူနစ်နိုင်ငံတစ်ခုလည်းဖြစ်တဲ့လာအိုနိုင်ငံဒုတိယဝန်ကြီးချုပ်ကတော့
လက်ထမတီတမ်ပရာအာဆီယံညံမီความเป็นห่วงต่อกับสภาพการที่เกิดขึ้น
ဒီလိုမြေဖို့ကျွန်းဆယ်တဲ့ကိစ္စနဲ့ပတ်သက်တဲ့စိုးရိမ်မှုတွေလှုပ်ရှားမှုအစဉ်တက်လာတာတွေမှတ်သားထားပါတယ်လို့ပဲခပ်ဖော့ဖော့ပြောသွားခဲ့ပါတယ်သို့တော်လည်းကွန်မြူနစ်နိုင်ငံတစ်ခုဖြစ်ပေမဲ့တရုတ်နဲ့နယ်မြေအငင်းပွားမှုထိတိုက်ကြုံနေရတဲ့ဗီယက်နမ်နိုင်ငံနိုင်ငံသားရေးဝန်ကြီးဖန်ဘန်မင်းကတော့ဒီကိစ္စကိုအထူးစိုးရိမ်မကင်းဖြစ်ပြီးစီရေးတက်ဆင်မှုမလုပ်ကြဖို့တောင်းဆိုတဲ့အကြောင်းအခုလိုပြောသွားပါတယ
် We discuss every issue including South China Sea because we areseriously concerned about the situations in South
China. ကောင်းတဲ့စကားဝိုင်းမှာအင်မတန်အပြုသဘောဆောင်ပါတယ်။တောင်တရုတ်ပင်လယ်ကိစ္စအပါအဝင်အကြောင်းအရာတွေအားလုံးကိုဆွေးနွေးကြပါတယ်။တောင်တရုတ်ပင်လယ်ရဲ့အခြေအနေနဲ့ပတ်သက်ပြီးကျွန်တော်တို့အထူးစိုးရိမ်မကင်းဖြစ်နေကြတာပါ။ဒီနေရာမှာတရုတ်နိုင်ငံကစီရေးတိဆောက်လာတာနဲ့ပတ်သက်ပြီးတော့လည်းစီရေးတိဆောက်မှုတတ်ဆင်မှုတွေမလုပ်ဖို့ကျွန်တော်တို့တောင်းဆိုပါတယ်
။မတူကွဲပြားတဲ့နိုင်ငံရေးစနစ်မျိုးစုံကျဉ်းနှုံးတဲ့နိုင်ငံတွေရောနှောပါဝင်နေပြီးလူဦးရေသန်းပေါင်း600ကျော်လောလောဆယ်နေထိုင်လျက်ရှိတဲ့ဒီအာဆီယံဆက်နိုင်ငံတို့ဟာ2025မှာတခုတည်းသောလူမှုအသိုက်အဝန်းတစ်ခုဖြစ်ထွန်းရေးကိုရည်ရွယ်ထားကြတာဖြစ်ပါတယ်။ဒီရည်ရွယ်ချက်ကို2016မှာစတင်အကောင်အထည်ဖော်ခဲ့တာဖြစ်တယ်လို့လည်းအင်ရှင်လာအိုနိုင်ငံသားရုံကြီးသွန်လွန်စီဆိုလစ်ကပြောတော်ပါတယ်
။ The year 2016 is a deeply meaningful year since it is the starting point.
2016ခုနှစ်ဟာအာဆီယံအတိုင်အဝန်းစတင်မဲ့2025ခုနှစ်အာဆီယံအတိုင်အဝန်းမျှော်မှန်းချက်တွေစတင်အကောင်အထည်ဖော်တဲ့နှစ်ဖြစ်တဲ့အတွက်လွန်စွာအတိတ်ပဲပြီးသွားတဲ့ကာလဖြစ်ပါတယ်။ရှေ့မှာတွေ့ကြုံရမယ့်စင်ခေါ်မှုတွေကိုရောအခွင့်အလန်းတွေကိုပါကျွန်တော်တို့သတိမပြစောင့်ကြည့်နေကြပါတယ်
။ဒါပေမဲ့တောင်တရုတ်ပင်လယ်အငင်းပွားမှုပြဿနာဟာဒီလိုမတူကွဲပြားတဲ့နိုင်ငံစနစ်မျိုးစုံကျဉ်းသုံးတဲ့နိုင်ငံတွေပါဝင်နေတဲ့အာဆီယံအဖွဲ့ရဲ့စီလုံးညီညွတ်ရေးကိုစိန်ခေါ်နေတယ်လို့သုံးသပ်သူတချို့ကရှုမြင်ကြပါတယ်။အခုနိုင်ငံသားဝန်ကြီးတွေတက်ဆုံတဲ့ဆွေးနွေးပွဲမှာ IS အကြမ်းဖက်သမားတွေပြဿနာအဆုံးရောက်ဝါရအန်ရဲစတာတွေကိုလည်းပဲဆွေးနွေးကြကြပါတယ်ခင်ဗျာ
။ဦးကျော်စန်းသာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမသိင်ကြီးထိုက်ကတလဲကြေညာပေးပါမယ်ရှင်။
ဆီးရီးယားအပြစ်ခံရက်စဲရေးကြောင့်ကြီးငြိမ်မှုရှိလာလို့ဆီးရီးယားပြည်သူတွေဝမ်းသာပျော်ရွှင်နေတုန်းမှာပဲအပြစ်ရသဘောတူညီချက်အကျိုးသက်ရောက်ပြီးတရက်အကြာဒီကနေ့တနင်္ဂနွေနေ့မှာမြို့ဆီးရီးယားနိုင်ငံမြို့တွေမှာလေကြောင်းတိုက်ခိုက်မှုတွေပြန်ဖြစ်လာလို့တိတ်ဆိတ်ငြိမ်းချမ်းမှုတွေဆိုင်းငံ့သွားပါတယ်လေကြောင်းတိုက်ခိုက်မှုအတွင်းအနည်းဆုံးရွာ6ခုပြင်းထန်တိုက်ခိုက်ခံခဲ့ရတယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်အီရန်နိုင်ငံမြောက်ပိုင်းရှင်ဂျာတောင်တန်းဒေသကပက်ရှမာဂါခတ်လူမျိုးစုတိုက်ခိုက်ရေးသမားတွေကိုအစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွတွေကဓာတုလက်နဲ့အသုံးပြုတိုက်ခိုက်ခဲ့သလားဆိုတာကိုအတည်ပြုနိုင်ဖို့အတွက်ကတ်တာဝန်ရှိသူတွေနဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေပူးရဲဆောင်ရွက်နေပါတယ်။အစ္စလာမ်ရဲ့အစွန်ရောက် IS တိုက်ခိုက်ရေးသမားတွေကလက်လုံဒုံးကျည်တွေနဲ့ရှင်ဂျာဒေသကိုတိုက်ခိုက်ခဲ့ပြီးနောက်ပက်ရှမာဂါလို့ခေါ်တဲ့ခတ်လူမျိုးစုတိုက်ခိုက်ရေးတပ်သားတွေနဲ့အရက်သားဒါဇင်ပေါင်းများစွာတို့မူးဝေအော့အန်နေကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်ကဒီမိုကရက်တစ်ပါတီရင်သမ္မတလောက်ရွေးချယ်ပွဲမှာတော့နိုင်ငံသားရေးဝင်ကြီးဟောင်ဟီလာရီကလင်တန်ကအပြတ်အသတ်အနိုင်ရသွားပါတယ်
။သတင်းချင်းချုပ်ကိုမတ်တန်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုရဲကောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ဂျွန်ဒရိုက်ဒန်ဖြစ်ပါတယ်ရှင်။ကျမကဆုမမှာအခုတော့ဒီညနေခင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖတ်ယူနားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.